ဒုက္ခသည်တွေဂုံးသိက္ခာရှိရှိပြန်လာနိုင်ရေးမြန်မာအစိုးရနဲ့စစ်တပ်ကလုံခြုံရေးအပြည့်အဝပေးစီစဉ်ပေးပြီးတော့ခိုင်မာတဲ့ဘဝအာမခံချက်တွေနဲ့နေရာရင်းတွေမှာပြန်လည်နေရာချတာပေးမယ်ဆိုရင်နိုင်ငံတကာရဲ့စိုးရင်ချက်တွေနဲ့ဒုက္ခသည်တွေရဲ့စိတ်ပူပင်မှုတွေကိုလျော့ပါစေမယ်လို့ဒုက္ခသည်အရေးအကဲခတ်ကသုံးသပ်ပါတယ်။ဘင်္ဂလားဒေ့ရှ်ပဲရောက်နေတဲ့တင်ကနန်းရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေထက်ကပထမဆုံးအတုပ်ကိုအခုနိုဝင်ဘာလ15ရက်နေ့မှာပြန်လည်ခေါ်ယူဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကစီစဉ်နေပါတယ်။ဒုက္ခသည်တွေဖက်ကတော့နိုင်ငံသားအခွင့်အရေးအပြည့်အဝပေးပြီးကျမ်းမာရေးပညာရေးစတဲ့အခြေခံအခွင့်အရေးတွေနဲ့လုံခြုံရေးအာမခံမယ်ဆိုရင်ပြန်လာဖို့အသင့်ရှိတယ်လို့တော့ဆိုနေပါတယ်။ပြန်လာကြတော့မယ့်ဒုက္ခသည်တွေအရေးသုံးသပ်ချက်တွေကိုမဆူမုံကစူးစီးတင်ပြထားပါတယ်ရှင်
။လာမယ့်ကြာသပတေးနေ့နိုဝင်ဘာလ15ရက်နေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းအနက်ကပထမဦးဆုံးအုပ်စုလိုက်အနေနဲ့ဒုက္ခသည်2000မြန်မာနိုင်ငံဘက်ကိုအတုပ်လိုက်ပြန်လာဖို့ဘင်္ဂလားမြန်မာနှစ်နိုင်ငံအစိုးရတွေစီစဉ်ထားပါတယ်။ဒီဒုက္ခသည်တွေနေရရင်ပြန်ဖို့အတွက်သူတို့တဦးချင်းဆန္ဒနဲ့အညီဘေးကင်းလုံခြုံစွာဂုဏ်သိက္ခာရှိရှိပြန်နိုင်ရေးဒုက္ခသည်တွေကိုယ်တိုင်အရင်သွားလေ့လာဖို့မြန်မာအစိုးရဘက်ကခွင့်ပြုပေးဖို့ကိုလည်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကမနေ့တနင်္ဂနွေနေ့ကကြေညာချက်ထုတ်ပြန်နှိုးဆော်တိုက်တွန်းထားပါတယ်။အခုလိုမျိုးရိုဟင်ဂျာဒုက္ခသည်တွေပြန်ရေးအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာကစိုးရိမ်ပူပန်နေကြပေမဲ့လို့ရေရှည်ပြဿနာကိုပြေလည်အောင်ဖြေရှင်းနိုင်မှုပထမဆုံးအတုပ်ပြန်လာမဲ့ဒုက္ခသည်တွေကိုပြန်လက်ခံမဲ့အစီအစဉ်တွေကိုအောင်မြင်အောင်ဆောင်ရွက်တင်ပါတယ်လို့ရိုဟင်ဂျာဒုက္ခသည်အရေးလေ့လာသုံးသပ်နေသူဒေါက်တာခင်စောဝင်းကရှုမြင်ပါတယ
်။ဒီကနဦး2000ကိုတော့စမ်းပြီးတော့လက်ခံတင်တယ်။ဒီချို့ဒီ UN နဲ့ဘာလို့ကလည်းချို့ agency ရဲ့စိတ်မှမဟုတ်ဘူးလေ။နော်ဒါတော့လေဒီလိုမှစမ်းမလို့လို့ရှိရင်ဘယ်လိုဖြစ်လာမလဲဆိုတာဘယ်သူမှပြောလို့မရဘူးဒီလိုပဲဆက်ပြီးတော့သွားရမှာလားဟိုမှာလည်းပြောမှဆင်ဒုက္ခဒုက္ခတွေနေလေနော်ဟိုကပြည်သက်ကခုသားတောင်းတယ်လို့ဒါတွေအကုန်လုံးပြည့်စုံမှပြန်လာမယ်ဆိုလို့ရှိရင်လေကျွန်တော်ကိုကြာလိမ့်မယ်အကောင်းဆုံးလက်တွေ့ကျက်စာစဉ်းစားမယ်ဆိုရင်ကနဦး2000ကိုတော့စမ်းပြီးတော့လက်ခံတင်တယ်နော်သူတို့အနေနဲ့ကလည်းငါဆွေးဘက်ကလည်းဒီဥစ္စာကိုအောင်မြင်အောင်လို့သူတို့အနေနဲ့တို့ရတော့မှာပဲဘယ်တော့ပဲပြည်သက်မှသဘောထားကွဲဆိုတော့ပြောမှဆင်ဒီဥစားက breakthrough တစ်ခုဖြစ်ဖို့အတွက်ငန်းစာပေါ်လာနေလို့မြင်ပါတယ်
။အဓိကကတော့မြန်မာအစိုးရဘက်ကနိုင်ငံတကာရဲ့စိုးရိမ်ပူပန်မှုတွေကိုရော့ပါသွားအောင်နဲ့ဒုက္ခသည်တွေယုံကြည်စိတ်ချမှုရှိအောင်သူတို့တောင်းဆိုနေတဲ့နိုင်ငံသားအခွင့်အရေးအခြေခံလူ့ခွင့်ရေးစတဲ့တောင်းဆိုချက်တွေကိုလက်တွေ့ကျကျလုံခြုံရေးအာမခံချက်ပေးပြီးစနစ်တကျစီစဉ်ပေးတင်တယ်လို့လည်းဒေါက်တာခေဇော်ဝင်းကအကြံပြုပါတယ်။
ဆိုတော့ဝင်းကြီးတယောက်ကသွားပြီးတော့နားမဲ့ဒုက္ခသည်တွေကိုကြိုလိုက်ကြိုပြီးတော့ကင်မင်းတို့ဒီမှာယာယီနေရာချထားပေးမယ်။နော်အမခံချက်ကိုတခုတော့တတိရှိရှိနဲ့ပေးရလိမ့်မယ်တော်တန်းနိုင်လည်းလုပ်ပေးမယ်အဲ့ပြန်လာခဲ့ကြပါဆိုပြီးတော့ပေးရမှာပဲ litmus test ပေါ့တကယ်လှုပ်ချင်းအဖြစ်ဒီစားဆန်းလိုက်တာပဲနည်းနည်းလေးစွန့်စားရတဲ့လူတွေပြန်လာကြပါစေပေါ့ကွာအဲ့ဒီအခါကျမှဒီဘက်ကနေပြီးတော့စကားမတီးပဲနဲ့မြစ်ပတ်တဲ့ဆဲစကားလုံးတုံးမယ်ကွာနော်မြစ်ပတ်လို့ရှင်တော့ပိုဟားပြီလားမှတ်တော့နော်အရသာအစိုးရရောစစ်ဘက်ကရောနော်ဘလောက်စီကမန္တလေးဘလောက်တတိရှိရှိအပြေရှာရဲတဲ့ဆောင်ပြောတာဒါတိုင်းကြီးတွေပြောနေတာ
ဒုက္ခသည်တွေဘက်ကတော့စိုးရိမ်ချက်ကလုံခြုံရေးကိစ္စအပြင် MVC ကတ်ထုတ်ပေးမယ်ဆိုတဲ့အပေါ်မှာလည်းမကြေလည်ကြပါဘူးတချို့ကတော့သူတို့ကိုသူတို့နိုင်ငံသားဖြစ်ပြီးသားတယ်လို့ဆိုပြီးအဲ့ဒီအတွက် MVC ကတ်ကိုလက်ခံလိုက်ရင်နိုင်ငံသားအခွင့်အရေးဆုံးရှုံးမှာကိုစိုးရိမ်တာပါတစ်ဖက်မှာလည်းသူတို့စားဝတ်နေရေးနဲ့လုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေကလည်းရှိပါတယ်ဒါကြောင့်လည်းဒုက္ခသည်တချို့ကတော့နေရက်ပြန်ဖို့အဆင်သင့်မဖြစ်သေးဘူးဆိုပြီးမပြန်လို့ကြပါဘူးပြန်ဖို့မဲ့စရင်ထဲမှာပါတဲ့ဒုက္ခသည်10ခန်းလောက်စခန်းထဲကနေထွက်ပြေးသွားကြတယ်ဆိုပြီးရိုဟင်ဂျာခေါင်းဆောင်တို့ရဲ့ပြောဆိုချက်ကိုကိုးကားပြီးလဲရိုက်တာသတင်းဌာနကရေးသားပါတယ်ပြန်ပို့မဲ့စည်ရင်ထဲမှာပါတဲ့ဒုက္ခသည်တွေရဲ့ဆန္ဒဘလို့ရှိတယ်ဆိုတာကိုတော့ VOA ကတီးခြားမေးမြန်းဆက်သွယ်အတည်ပြုလို့မရသေးပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလုခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်မောင်တော်ဒေသခံအကြောင်းဆရာတူဖြစ်တဲ့ဦးမောင်မောင်ကတော့သူတို့ရဲ့စိုးရိမ်မှုတွေကိုအခြေခံထားတဲ့တောင်းဆိုချက်တွေကိုလက်ရောပေးမယ်ဆိုရင်ပြန်ဖို့အဆင်သင့်ရှိတယ်လို့ဆိုပါတယ်ဒါကိုမြန်မာအရာရှိတွေလာတော့ကလည်းတင်ပြခဲ့ပြီးဖြစ်တယ်လို့အခုလိုပြောပါတယ်
အတိတ်ကတုံးကိုစင်နာကကျွန်တော်ဤမူလနိုင်ငံစားကွာတဲ့ကဘေးဝပြရမီမူလနိုင်ငံရမီကိုနေရာချပြရမီကျွန်တော်တို့ချင်ခဲ့တဲ့ဟုတ်စာပစ္စည်းတွေကိုကျွန်တော်တို့တင်လေပိုင်ဆိုင်ကပြရမီကျွန်တော်တို့စေဖွားရပညာရဘာသာရအကုလုံးကိုကျွန်တော်တို့ပြရမီကျွန်တော်တို့ကတော့မြမဆူရဆရာတုံးဆူသားတဲ့အချလာတွေရှိတယ်လေအဲ့ဒီတုံးဆူချကိုသူတို့မြမဆူရလာရောက်ပြီးမှဆိုလို့ကျွန်တော်တို့နိုင်ငံတကာသုံးသနာချပြီးမှဆိုလို့ကျွန်တော်တို့ကကိုလိုဆွားဖွားဆန်းဆန်းပါပဲလို့ကျွန်တော်လည်းမြို့ပြောချင်တယ်
ရခိုင်မြောက်ပိုင်းကနေပြီးတော့တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာအစိုးရကလက်မခံပေမဲ့လို့အဲ့ဒီလူတွေနေရရင်ပြန်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးဆောင်ရွက်နေတာဖြစ်ပါတယ်။အခုသတင်းပတ်အတွင်းမှာတော့တနေ့ကိုဒုက္ခသည်150လောက်နဲ့ဆယ်ရက်ကျော်ကြာကာလအတွင်းစုစုပေါင်းဒုက္ခသည်1000ကိုပထမဦးဆုံးအတုပ်ဖြစ်တဲ့စတင်လက်ကတ်တော့မှာဖြစ်ကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကမနေ့တနေ့ကိုနေနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ရှင်။